ဒီတစ်ပတ်တည်းစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La လုံခြုံရေးညီလာခံမှာတော့ American နဲ့တရုတ်တို့ထိပ်တိုက်တွေ့ဆုံခဲ့ပါတယ်ဒီညီလာခံမှာထိုင်ဝမ်ရင်းနဲ့ပတ်သက်လို့တရုတ်ကာကွယ်ဝန်ကြီးဒေါင်းကပြင်းပြင်းထန်ထန်ပြောဆိုခဲ့ပြီးတော့ထိုင်ဝမ်လွတ်လပ်ရေးဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့လည်းပြောခဲ့ပါတယ်ထိုင်ဝမ်ကိုတရုတ်စီကနေကွဲထွက်အောင်အားပေးအမြောက်လုပ်နေတဲ့သူတွေဟာပြက်စီကြဆုံးတာပဲကြုံရလိမ့်မယ်လို့လည်းသူကသတိပေးခဲ့ပါတယ်American ကာကွယ်ဝင်ကြီး Lloyd Austin ကတော့ Taiwan ကိုလက်ရှိအတိုင်းဆက်လက်ရှိဖို့ကာကွယ်သွားမယ်လို့ပြောခဲ့ပါတယ် American နဲ့တရုတ်တို့ကြားဒီလိုထိတ်တိုက်တွေ့ဆုံနေကြပြီမဲ့စစ်ပွဲတွေဖြစ်လာနိုင်စရာအကြောင်းမရှိဘဲနဲ့နှစ်နိုင်ငံကြားဆွေးနွေးစကားပြောနေဖို့လိုတယ်လို့လည်း American ကာကွယ်ဝင်ကြီးကပြောခဲ့ပါတယ်ခင်ဗျာShangri-La လုံခြုံရေးညီလာခံကျင်းပနေတဲ့အချိန်နိုင်ငံတကာကစစ်ရေးကာကွယ်ရေးအကြီးအကဲတွေစုဝေနေချိန်မှာပဲယူကရိန်းသမ္မတဇလန်စကီကလည်းမကြီးညာဘဲနဲ့စင်ကာပူနိုင်ငံကိုရောက်လာခဲ့ပါတယ်။ယူကရိန်းစစ်ပွဲကြာရှည်အောင်လို့ရုရှားကိုတရုတ်ကထောက်ခံပံ့ပိုးနေတယ်လို့သမ္မတဇလန်စကီကအဲ့ဒီညီလာခံမှာပြောလိုက်ပါတယ်။ရုရှားကတုံးနေတဲ့စစ်လက်နက်တွေထဲမှာတရုတ်နိုင်ငံထောက်စစ်လက်နက်တွေလည်းပါတယ်လို့ဆိုပါတယ်။လာမယ့်ဂျွန်လလပိုင်းဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ထိပ်သီးညီလာခံကိုအာရှပစိဖိတ်ခေါင်းဆောင်တွေမပြတ်မကွက်တက်ရောက်ကြဖို့လည်းသူကတောင်းဆိုခဲ့ပါတယ်။အဲ့ဒီထိပ်သီးညီလာခံကိုရုရှားကိုမဖိတ်ထားတာကြောင့်တခြားနိုင်ငံတွေကိုလည်းမတက်ဖို့ရုရှားကလိုက်စီယုံနေတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။ American ကာကွယ်ဝင်ကြီး Lloyd Austin ဟာစင်ကာပူကလုံခြုံရေးညီလာခံအပြီးကမ္ဘောဒီးယားနိုင်ငံကိုသွားရောက်လည်ပတ်ခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ရေတပ်စခန်းမှာတရုတ်စစ်သည်မော်နှစ်စီးကိုကန်ကက်အခြေချခွင့်ပေးခဲ့ပြီးတဲ့နောက်စိုးရိမ်တာကြောင့် American ကအခုလိုသွားရောက်ခဲ့တာလို့ CNN သတင်းမှဖော်ပြပါတယ်။ဒီနှစ်အတော်အတွင်းကမ္ဘောဒီးယားပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကြီးလာနေတာကြောင့် American ကပြန်ချီကပ်လာနေတာလို့လည်းဆိုပါတယ်။ခရီးစဉ်တွင်မှဝန်ကြီးဟာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့ကမ္ဘောဒီးယားကာကွယ်ဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။ကဘာပေါ်မှာအကြီးအကျယ်ဆုံးနဲ့ရက်အရှိကြဆုံးအိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲဟာဒီသတင်းပတ်အစောပိုင်းမှာပြီးဆုံးသွားပြီဖြစ်ပြီးတော့ရွေးကောက်ပွဲမှာသူပဲနိုင်ရတယ်လို့လက်ရှိဝန်ကြီးချုပ်နရင်စရာမိုဒီကပုတ်တဖုန်နေ့မှာကြေညာလိုက်ပါတယ်။မိုဒီရဲ့ဟိန္ဒူအမျိုးသားရေးပါတီ BJP ဟာတတိယအကြိမ်မြောက်ရွေးကောက်ပွဲနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့အရင်လိုတောင်ပြိုကမ်းပြိုနိုင်တာမဟုတ်လို့မဟာမိတ်တွေနဲ့ညွန့်ပေါင်းအစိုးရဖွဲ့ရမယ့်အနေအထားရှိတယ်လို့သတင်းတွေကဖော်ပြပါတယ်။မိုဒီရဲ့ BJP ပါတီဟာရွေးကောက်ပွဲကာလအတွင်းမှာမတမာတာတွေရှိခဲ့တယ်လို့မွတ်စလင်စန့်ကျင်ရေးစကားတွေပြောဆိုစည်းရုံးခဲ့တယ်လို့လည်းအတိုက်ခံတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ။ကျွန်တော်စောဖို့ပါ။